ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ကြားစစ်ဆေးရေးဂိမ်းမှာမြန်မာမျိုးသမီး3ဦးကိုနယ်စပ်အကောက်ခွန်အရာရှိတွေနဲ့ထိုင်းရဲတပ်ဖွဲ့တွေကဩဂုတ်လ6ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီအမျိုးသမီးတွေနဲ့အတူဘိန်းစိန်25ကီလိုဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောင်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ကြားစစ်ဆေးရေးဂိမ်းမှာမြန်မာပြည်ကထွက်တဲ့အစားအသောက်တွေနဲ့ရောနှောပြီးဘိန်းစိန်25ကီလိုတဲဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး3ဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဩဂုတ်လ6ရက်နေ့ကမြန်မာနိုင်ငံတာချီလိတ်မြို့ကနေထိုင်းနိုင်ငံမဲဆိုင်မြို့ကိုဝင်ရောက်လာတဲ့အမျိုးသမီး3ဦးနဲ့ဘေးတွက်ဆိုင်ကစည်းပေါ်မှာတင်လာတဲ့ကုန်ပစ္စည်းမျိုးစုံကိုအကောက်ခွန်အရာရှိတွေကအသေးစိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီး X-ray ဆက်တင်နဲ့ပါစစ်ဆေးခဲ့ရကနေဘိန်းစိန်တုတ်တွေတဲလာတာကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။မဲဆိုင်အကောက်ခွန်ကအကြီးတန်းအရာရှိတဦးကတော့ငွေရေးဝါးတွေဖမ်းမိတာနဲ့ပတ်သက်ပြီးအခုလိုပြောသွားပါဗျာ။လုံ
းတိတ်ကြံနမ်းကြက်တစ်ခုပဲနေဆိုသူသိပြီးနိုင်ကောင်းမတဲ့ဆာကိုဦးတောင်းဖို့ပါနေတယ်
။မဲဆိုင်မြို့ဟာနေဆက်မြို့ဖြစ်တဲ့အတွက်ငွေရေးဝါးတွေဟာနီလန်ပေါင်းစုံနဲ့ဝင်ရောက်လာနေတာဖြစ်ပါတယ်။ငွေရေးဝါးတွေဟာပုံစံမျိုးစုံနဲ့လည်းဝင်ရောက်လာနေပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့နေဆက်ဂိတ်တွေမှာရှာဖွေရေးလုပ်တဲ့အခါမှာခင်မီ X-ray ဆက်တွေကိုသုံးပြီးလုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အစားအသောက်အထုပ်တွေကြားမှာဖွက်ယူလာခဲ့တဲ့ဘိန်းစိန်အထုပ်18ထုပ်တဲဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး3ဦးဟာအသက်40အရွယ်နန်းဖြစ်အသက်30အရွယ်နန်းလူနဲ့အသက်31နှစ်အရွယ်နန်းအေးလက်တို့ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမျိုးသမီးတွေရဲ့ဝန်ခံချက်အရဒီဘိန်းစိန်တွေကိုတာချီလိတ်မြို့ကအခါတိုင်းရင်းသားတဦးထံကနေတထုပ်ကိုဘတ်ငွေ11,000နဲ့ဝယ်ခဲ့တာလို့လည်းထွက်ဆိုခဲ့ကြပါတယ်။ဩဂုတ်လ6ရက်နေ့ကလည်းစမုတ်စခွန်းခရိုင်အတွင်းကမြန်မာလူ့သမားများအများဆုံးနေထိုင်နေတဲ့အခန်း3ခန်းမှာထိုင်းနိုင်ငံကမူရစ်စေဝါဖြစ်သတ်မှတ်ပိတ်ပင်ထားတဲ့မြန်မာတွေအခေါ်ဘိန်းစာရွက်လို့ခေါ်တဲ့ဘိုင်းကထွန်းရွက်တွေကိုပြုတ်ပြီးတောက်သုံးနေကြတဲ့မြန်မာနိုင်ငံသား15ဦးနဲ့ထိုင်း6ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီစေဝါတွေကိုသုံးဆွဲသူတွေအတွက်ပြည်ထောင်တဲ့ငွေတန်ကတိတ်မများပေမဲ့နိုင်ငံသားသားဆိုရင်တော့ပြည်နေတန်ပေးတာတွေကိုလုံမှဖြစ်တယ်လို့လည်းရှေ့ပြောင်းလို့သမားကြီးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်။